အစိုးရရဲ့ခွင့်မှုချက်နဲ့လောက်ကိုင်းနေရဲ့အသေးစားငွေကြေးလုပ်ငန်းတွေအနေနဲ့ကိုဗစ်ကာယောဂါကာလမှာချင်းငွေနဲ့အတူကောက်ခံမှုတွေယာယီရန်သားထားဖို့ညွှန်ကြားလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ကိုဗစ်ကာယောဂါကာလသွားလာလှုပ်ရှားမှုတွေကန့်သတ်ထားပြီးလုပ်ငန်းအတော်များများရပ်ဆိုင်ထားရချိန်မှာချင်းငွေပြန်ဆက်ဖို့အခက်အခဲမဖြစ်ရလေအောင်ချင်းငွေအတိုးနဲ့အရင်ကောက်ခံတာတွေယာယီရန်သားထားဖို့ဒေသန္တရအစိုးရတွေကညွှန်ကြားလိုက်တာပါ။ပြောင်စုအစိုးရကဘဏ်နဲ့ငွေရေးကြေးရေးဝန်ဆောင်မှုလုပ်ငန်းတွေကိုခွင့်ပြုထားစေဖြစ်တဲ့အတွက်ချင်းဝင်တဲ့ပတ်သက်လို့ကောက်ခံမှုတွေရှိနေစေဖြစ်တာကြောင့်ဒေသန္တရအစိုးရတွေကကြားဝင်ဆောင်ရွက်နေရဖြစ်ကြောင်းလဲအီယာဝတီတိုင်းအစိုးရရဲ့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဦးထေဝင်က VOA ကိုပြောပါတယ်
။ဟိုဘဏ်နဲ့ငွေကြေးဝန်ဆောင်မှုရတာဒီဥရတိကြားခွင့်ပြုထားတဲ့နိုင်ငံကသူကတော့သူကငွေကြေးဝန်ဆောင်မှုကိုပါတဲ့အခါကျဟိုပိတ်ပါမပိတ်ပါတော့ပြောင်စုရဲ့ဟိုလုံးကြားချက်ဖြစ်တယ်ကျွန်တော်တန်းရတော့ထောင်ကိုပိတ်ရလို့မပြောမထုတ်ဘူးရှူတိုင်းနေရာတော့ရက်ဆိုင်ထားပါတော့ထုတ်တာရှိတယ်ဟိုကျွန်တော်ကတော့ကိုဗစ်ကာလမှာဒီကိုဗစ်စီကန်းတွေကိုလိုက်နေဖို့ရတယ်နောက်တစ်ခါဒီကိုဗစ်ကာလမှာယူရီးယားစီးပွားရေးအနေနဲ့ပြောတဲ့ဓာတ်တွေကိုကျွန်တော်တို့ကအတင်းကျပ်မကောက်ခံဘူးတန်းပြီးနေရတော့ထုတ်တာတော့သူကရက်ဆိုင်ထားဖို့အတင်းကျပ်မကောက်ဖို့ဒီလိုမျိုးဥတည်တာပေါ့
ကယောဂါကြောင့်လုပ်ငန်းတွေရန်သားထားပေမဲ့ပုဂ္ဂလိကနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေအပါအဝင်ချင်းငွေထုတ်ပေးထားတဲ့လုပ်ငန်းတွေကတော့အတိုးအရင်ကောက်ခံတာတွေဆက်လက်လုပ်နေရကြောင်းအခက်အခဲကြုံနေရတယ်လို့လည်းဗမာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားအဖွဲ့ချုပ်အီယာဝတီတိုင်းစီယုံရေးကော်မတီကဦးကျော်စိန်ဦးကအခုလိုပြောပါတယ်
။အခုကျွန်တော်ဟိုပြောရလို့ရှိရင်လေပဲခူးတိုင်းရဲ့မွန်ပြည်နယ်ရဲ့နောက်တော့ကစကိုင်းတိုင်းရဲ့ရှမ်းပြည်နယ်ပေါ့နော်အဲ့မှာသူကအသေးစားငွေကြေးကြီးကြပ်မှုကော်မတီရဲ့အောက်မှာအသေးစားငွေကြေးကြီးကြပ်မှုလုပ်ငန်းကော်မတီရှိတယ်။အဲ့လုပ်ငန်းကော်မတီကနေပြီးတော့သက်ဆိုင်ရာတိုင်းဒေသအလိုက်ထုတ်တာပါ။အားလုံးအကျုံးမှန်ပါဘူး။သူကသက်ဆိုင်ရှမ်းဆိုရှမ်းပြည်နယ်ပါပဲ။သူဒေသမှာဖြစ်နေတဲ့ကိုဗစ်ဖြစ်ပွားမှုအခြေအနေရသူတို့ထုတ်တာပါ
။ချင်းဝင်ရဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုတော့ရှမ်းပြည်နယ်၊အေရဝတီတိုင်း၊ပဲခူးတိုင်း၊မွန်ပြည်နယ်၊စကိုင်းတိုင်းအစိုးရတွေကဒီအပိုင်းမှာပဲထုတ်ပြန်ခဲ့ရပါ။ကိုဗစ်ကယောဂါကာလဒေသန္တရကျန်းမာရေးအမိန့်ညွှန်ကြားချက်တွေကိုချိုးဖောက်ပြီးချင်းငွေရယူထားတဲ့အသင်းဝင်တွေရဲ့နေအိမ်ထိသွားရောက်ပြီးချင်းငွေပြန်ဆက်ဖို့ဖိအားမပေးဘူးမလိုက်နိုင်ရင်လုပ်ငန်းလိုက်စင်ပိတ်သိမ်းမဲ့အကြောင်းလဲသတိပေးထားပါတယ်။ဒါပေမဲ့လည်းညွှန်ကြားချက်တွေဟာသက်ဆိုင်ရာဒေသန္တရအတွင်းမှာသာတက်ရောက်မှုရှိရလို့လဲစီမံကိန်းဘဏ္ဍာရေးနဲ့စက်မှုဝန်ကြီးဌာနငွေရေးကြေးရေးကြီးကြပ်စစ်ဆေးရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစောနိုင်က VOA ကိုပြောပါတယ်
။အဲ့ NGO ဘက်ကငွေရှင်းရလို့ရှိတယ်။သူကအတိုးရာအကျဉ်းတောင်းနေတာသူကဝါကြီးရုပ်လုပ်ပြီးတော့တောင်းတာ။တခါရဲ့ဒီကိစ္စကိုသူကအရင်ကပြန်ပြန်ချက်ရတယ်။အရင်နဲ့အတူနဲ့ပေါင်းပေါင်းမစားဘူး။ဒီမှာတခြားခွဲလို့ဆိုရင်သူတကယ်တော့ကတနည်းအပြည့်မတော်အောင်တော့ရတဲ့တော့ကသူကတုံ့ပြန်တူရတာ။အဲ့တော့အကုန်လုံးဝင်ရရက်နေခြင်းမှာအတင်းတောင်းနေဆိုတော့ဘယ်လိုဘယ်လိုတော့မလဲ။ဆက်လာမှုမရှိဘူးလေ။အဲ့လိုပဲပြော
2019-2020ဘဏ္ဍာနှစ်မှာမြန်မာတနင်္ဂနွေလုံးအတိုင်းတာနဲ့အသေးစားငွေကြေးအဖွဲ့အစည်း193ဘွဲ့ကကျန်းဝေတန်ပေါင်းနှစ်တန်းကျော်ထုတ်ချေရပြီးအလုတ်ကိုင်းရဲ့အစိုးရအခွင့်ရဖို့အဓိကအထောက်အကူပြုနေတဲ့နယ်ပယ်တစ်ခုလို့ငွေရေးကြေးကြီးကြပ်စစ်ဆေးရေးဦးစီးဌာနအချက်အလက်တွေမှာဖော်ပြထားတာတွေ့ရပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။